ကြမ်းခံတာလို့မာပါရဲ့လားတူတော်မောင်အလုံးနဲ့ပတ်သက်ပြီးအဘအကြားခဲ့မှုတဲ့စကားလေးတခွန်းရှိတယ်အဲ့ဒါကဘာလဲဆိုတော့နေရယူခြင်းစိတ်နဲ့အလုံးမလုံးနဲ့တာဝန်ယူခြင်းစိတ်နဲ့အလုံးလုံးပါတဲ့ငါတို့နိုင်ငံမှာတာဝန်ယူခြင်းစိတ်နဲ့အလုံးလုံးနေကြတဲ့လူတော်လူကောင်းတချို့ရှိပေမဲ့အများစုကတော့နေရလိုခြင်းလို့အလုံးလုံးနေကြတဲ့သူတွေများနေတာတွေ့ရပါလိမ့်မယ်ငါတို့ပြီးခဲ့တဲ့ဩဂတ်လ29ရက်နေ့ကစွာချောင်းတမန်ရေဘူလွဲလက်တံပြိုကျမှုဖြစ်ပွားပြီးလူပေါင်း9000လောက်ရေဘေးတင့်ခဲ့ရတယ်လူ၄ဦးသေဆုံးကလူတချို့ပျောက်ဆုံးခဲ့ရတယ်အိမ်တော်စုပေါင်း3000ကျော်အိုးမဲ့အိမ်မဲ့ဖြစ်ခဲ့ရတယ်စွာချောင်းတမန်မကြိုးကြခင်ဩဂတ်လ28ရက်နေ့မှာနိုင်ငံပိုင်သတင်းစာကနေတာဝန်ရှိတဲ့သူတွေတွားရောက်စစ်ဆေးပြီးကြန့်ခိုင်မှုကောင်းမွန်တဲ့အကြောင်းသတင်းထုတ်ပြန်ခဲ့ပါတယ်သတင်းထုတ်ပြန်ပြီးနောက်ရက်မှာပဲစွာချောင်းတမန်ရေဘူလွဲလက်တံပြိုကျခဲ့တာပါတွားရောက်စစ်ဆေးပြီးသတင်းထုတ်ပြန်ခဲ့တာကဆယ်မြောင်းဝန်ကြီးဌာနကတာဝန်ရှိတဲ့သူတွေပါဒီနေရာမှာတာဝန်ရှိတဲ့သူတွေကပေါ့ဆအမှားယွင်းစွာသတင်းထုတ်ပြန်ခဲ့တာကြောင့်နင်းနာခဲ့ရတဲ့ပြည်သူတွေကိုတောင်းပန်စကားလေးတောင်မပြောကြားခဲ့ပါဘူးဒီအချိန်မှာနှုတ်ဆက်နေတာကိုယ့်လုပ်ရဲ့အတွက်ကိုယ်တာဝန်ခံကျင်စိတ်မရှိဘဲရင်းငုံနှုတ်ပိတ်နေတာဟာနိုင်ငံရေးအဆင့်အတန်းမြင့်မားတဲ့နိုင်ငံတွေနဲ့ရှင်လိုက်ရင်အင်မတန်အရှက်ရစရာအကောင်းပြီးအောက်တန်းနောက်တန်းကျလာတယ်လို့အဘတော်ခံစားရပါတယ်ငါတို့အပေါ်မှာပြောခဲ့သလိုတာဝန်ယူခြင်းစိတ်နဲ့အလုလုနေကြတာမဟုတ်ပဲနေရလိုခြင်းလို့အလုလုနေကြတယ်ဆိုတာအထင်ရှားပေါ်လွင်သွားပါတယ်ဒီလိုကြီးကြီးမားမားလူတွေတေချေပြက်စီးပြီးအိမ်တော်စုပေါင်းများစွာအိုးမဲ့အိမ်မဲ့ဖြစ်ခဲ့ကြရတဲ့ကိစ္စမှာဘာတာဝန်မှမရှိသလိုဘာမှမသက်ဆိုင်သလိုဘာတိဘာသာနေနိုင်ရဲတဲ့စိတ်ထားကိုလည်းအံ့ဩမိပါတယ်ငါတူနိုင်ငံရဲ့ချားမှာဒီလိုအဖြစ်ပြက်မျိုးကြုံလာရင်တာဝန်ရှိတဲ့သူတွေကပြည်သူတွေကိုတောင်းပန်စကားပြောတာတာဝန်သိစိတ်နဲ့ယာဒုကနေနှုတ်ထွက်ပေးတာမျိုးကျင်းသေးဆောင်ရွက်ကြမှာပါတောင်ကိုရီးယားနိုင်ငံမှာ2014ခုနှစ်ကခီးတဲ့တင်တင်မောနှင်းမြုပ်ပြီးလူ300နီးပါးလောက်သေဆုံးခဲ့ရတဲ့ဖြစ်ရပ်တစ်ခုဖြစ်ပွားခဲ့ပါတယ်ဒီဖြစ်ပျက်မှာအစိုးရကင်တွယ်မှုအားနည်းခဲ့တယ်ဆိုပြီးသက်ဆိုင်ရာဝန်ကြီးချုပ်ကယာဒုကနေနှုတ်ထွက်သွားခဲ့ပါတယ်ဒါအပြင်တမရက်ကလည်းပြည်သူတွေကိုတောင်းပန်စကားဆိုခဲ့ပါတယ်မတော်စီမှာတောင်ကုန်းကခီးတဲ့တင်ရေရင်နှင်းမြုပ်မှုနဲ့ချင်းတွင်းမြစ်ထဲမှာအောင်စိုးမိုးကျော်ရေရင်နှင်းမြုပ်ခဲ့တော့ကလူပေါင်းများစွာအသက်သေဆုံးခဲ့ကြရပါတယ်ဒါပေမဲ့တာဝန်ရှိတဲ့အစိုးရဝန်ကြီးဌာနကပြည်သူတွေကိုတောင်းပန်စကားမဆိုခဲ့တယ်လို့ဘယ်သူမှလည်းတာဝန်ယူနှုတ်ထွက်ခဲ့တာမျိုးမရှိခဲ့ပါဘူး။ဒီလိုပဲဖားကက်မှာမြေစာပုံတွေပြိုကျပြီးနှစ်စဉ်လူတွေယာနဲ့ချီတေဆုံးနေကြရပါတယ်။ဒါပေမဲ့ဘယ်သူမှတာဝန်ယူတာဝန်ခံဖြေရှင်းတာမျိုးမလုပ်ခဲ့ကြပါဘူး။အာနာရှင်မြောက်ကိုရီးယားမှာတော့ပျုံယမ်းမှာ2014ခုနှစ်ကစောက်လက်ဆတိုက်ပြိုကျပြီးလူတွေတေဆုံးခဲ့ကြရလို့အာနာပိုင်တွေကပြည်သူတွေကိုလူသိရှင်ကြားတောင်းပန်ခဲ့မှုပါတယ်။ဒီလိုပဲအိန္ဒိယနိုင်ငံမှာ2008ခုနှစ်မွန်ဘိုင်းမြို့ကိုကျန်းဖက်သမားတွေဝင်ရောက်တိုက်ခိုက်ခဲ့ရမှာလုံခြုံရေးအစီအမံတွေညံ့ဖျင်းခဲ့တာကြောင့်ဆိုပြီးပြည်ထရေးဝန်ကြီးကယာဒုကနေနှုတ်ထွက်သွားခဲ့ဘူးပါတယ်လူသေဆုံးမှုမဟုတ်ပဲအခြားကိစ္စမျိုးမှာတော့တာဝန်ရှိတယ်လို့ခံယူရင်ယဉ်ကျေးမှုအဆင့်တန်းမြင့်မားတဲ့နိုင်ငံတွေကအာဏာပိုင်တွေဟာတာဝန်သိစွာကိုယ့်ဘာသာကိုနှုတ်ထွက်သွားတတ်ကြပါတယ်2009ခုနှစ်တုန်းကဗြိတိန်နိုင်ငံမှာဖုံးထဲကသတင်းအချက်အလက်တွေကိုတရားမဝင်ရယူခဲ့မိတာကြောင့်ရဲဌာနရဲ့အကြီးဆုံးရဲမင်းကြီးကိုယ်တိုင်ယာဒုကနှုတ်ထွက်သွားခဲ့ပူပါတယ်။တူနီးရှားနိုင်ငံကဝန်ကြီးချုပ်ကလည်းနိုင်ငံရေးအကျက်တဲဖြစ်နေတယ်ဆိုပြီးယာဒုကနှုတ်ထွက်သွားခဲ့ပူပါတယ်။2014ခုနှစ်ကဘရာဇီးနိုင်ငံမှာအာဂရီလိုက်စားတယ်လို့စွပ်စွဲခံရတဲ့အာဂဒါဝန်ကြီးဟာယာဒုကနှုတ်ထွက်သွားခဲ့ပူပါတယ်။2018ခုနှစ်တုန်းကလည်းဂျပန်နိုင်ငံတဘာဝဘေးအန္တရာယ်ဆိုင်ရာပြန်လည်ထူထောင်ရေးဝန်ကြီးကစကားတခွန်းမှားပြောမိလိုက်တာကြောင့်သူစကားသူတာဝန်ယူပြီးယာဒုကနေနှုတ်ထွက်သွားခဲ့ပူပါတယ်ဒီလိုပဲဂျပန်နိုင်ငံရဲ့နာမည်ကျော်ကားကုမ္ပဏီ Mitsubishi ရဲ့ဥက္ကဋ္ဌကလည်းသူတို့ကုမ္ပဏီကထုတ်လုပ်တဲ့ကားတွေဟာနိုင်ငံရဲ့ထုတ်လုပ်မှုစံချိန်စံညွန်းနဲ့အကင့်ညီမှုမရှိဘူးလို့ဝန်ခံပြောကြားပြီးယာဒုကနေနှုတ်ထွက်သွားခဲ့ပူပါတယ်ဒါတွေဟာနိုင်ငံကြီးသားပိသားပြီးကိုယ့်အလုပ်ပေါ်ကိုတာဝန်ယူတာဝန်ခံကျင်စိတ်ရှိတဲ့လူတချို့နဲ့နိုင်ငံကောင်းဆောင်တချို့ရဲ့ကောင်းမြတ်တဲ့တာဒကတွေပါဒါကငါတို့နိုင်ငံကတာဝန်ရှိတဲ့သူတွေအတူယူလေးစားလိုက်နာသင့်ပါတယ်တချို့နိုင်ငံရေးသမားတွေပြောကြတာရှိတယ်ဒီလိုတာဝန်ယူတာဝန်ခံနိုင်ဖို့အတွက်တီးခြားဥပဒေတွေထုတ်ပြန်ပေးဖို့လိုအပ်နေပါတယ်တဲ့အဘကတော့ဒီလိုမယူဆပါဘူးငါတူကိုယ့်ရဲ့ဂုံတိတ်ခါပိုင်းဆိုင်ရာနဲ့ကိုယ့်အလုပ်ပေါ်ကိုတာဝန်ယူတာဝန်ခံတတ်ဖို့အတွက်စီမင်းဥပဒေနဲ့ချုပ်ကင်ထားတာတဲ့ကိုယ့်ရဲ့အတိတ်တရားအချက်ကျောက်တရားကပို့ပြီးအရေးပါအရာရောက်မယ်လို့ထင်ပါတယ်ကိုယ့်အလုပ်ကိုရဲရဲဝံ့ဝံ့တာဝန်ခံတတ်မှပြည်သူတွေရဲ့ယုံကြည်ကိုးစားအလေးထားမှုကိုရပါလိမ့်မယ်။တာဝန်မယူဘဲခေါင်းဆောင်နေပြည်သူတွေရဲ့ယုံကြည်ကိုးစားလေးထားမှုကိုလည်းဘယ်တော့မှရလိမ့်မှာမဟုတ်ပါဘူး။မကြာခဏပြည်သူတွေဓာတ်လိုက်တေချေကြတဲ့အကြောင်းကိုသတင်းတွေထဲမှာဖတ်နေရတယ်။ဒါရကအနေနဲ့ဇူလိုင်လ23ရက်နေ့က23နှစ်အရွယ်စစ်တမ်းကျောင်းသားကလေး ကျူရှင်ကအပြန်မှာပြတ်ကျနေတဲ့ဓာတ်ကြိုးကိုနင်းမိပြီးတေဆုံးခဲ့ရတယ်။ဒီဓာတ်ကြိုးပြတ်ကျနေတာကိုတာဝန်သိပြည်သူတယောက်ကတပ်ဆိုင်ရာဌာနကိုဖုံးဆက်အကြောင်းကြားပေမဲ့အချိန်မီလာပြီးမပြုတ်ပြင်ခဲ့ဘူး။ဒီအဖြစ်အပျက်မှာတပ်ဆိုင်ရာအစိုးရဌာနမှာတာဝန်ရှိပေမဲ့ဒီကနေ့အထိတာဝန်ရှိတဲ့သူတွေကိုအရေးယူတာတာဝန်ရှိတဲ့သူတွေကိုတာဝန်ခံခိုင်းတာမကြားမိပါဘူး။အစိုးရတာဝန်ရှိသူတွေရဲ့ပေါ်ဆမှားယွင်းစွာထုတ်ပြန်မှုကြောင့်နင်းနာခဲ့ရတဲ့ပြည်သူတွေကိုတာဝန်သတိတောင်းပန်စကားမပြောကြဘဲနှုတ်ဆက်နေတာဟာတာဝန်ယူတာဝန်ခံမှုမရှိတာဟာနိုင်ငံကြီးသားပိသားတဲ့ယဉ်ကျေးမှုအဆင့်အတန်းမြင့်မားတဲ့အစိုးရတည်းရဲ့အဖြစ်မရက်တည်နိုင်သေးဘူးဆိုတာကိုမိမောင်းထိုးပြနေတာပါပဲ။ပြည်သူတွေယုံကြည်ကိုးစားမှုရှိလာအောင်တာဝန်ယူတာဝန်ခံတတ်တဲ့စိတ်ကလေးမွေးမြူကြပါလို့အကြံပေးရင်းဒီတစ်ပတ်ဤကုန်းချုပ်လိုက်ပါစေ။မင်းလဲတာဝန်ယူတာဝန်ခံရတဲ့အစိုးရကိုပိုင်ဆိုင်နိုင်တဲ့ပြည်သူတယောက်ဖြစ်နိုင်ပါစေလို့အဘဆုတောင်းပေးလိုက်ပါရယ်ကွယ်။ချစ်လာစွာသောမင်းရဲ့အဘစန်နီဦး။